ဗြိတိန်ပါလီမန်ရွေးကောက်ပွဲမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီကအများစုအနိုင်ရပြီးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအစိုးရအသစ်ပြန်လည်ဖွဲ့စည်းမယ်လို့ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲဆိုကာလတွေထုံးကတော့မဲရလတ်တွေသိပ်မကွာဘူးလို့ခန့်မှန်းထားပြီးမယ်။ကွန်ဆာဗေးတစ်ပါတီကအစိုးရဖွင့်နိုင်လောက်တဲ့လုံလောက်တဲ့အရေးအတွက်ကိုအနိုင်ရခဲ့တာဖြစ်ပါတယ်။မစ္စတာကင်မရွန်ကလည်းဝန်ကြီးချုပ်အဖြစ်နောက်ထပ်၅နှစ်သက်တမ်းရယူမှာဖြစ်တယ်လို့သူ့ရဲ့ကွန်ဆာဗေးတစ်ပါတီကလည်းဗြိတိန်ပါလီမန်အောက်လွှတ်တော်အမတ်နေရာ650မှာ326နေရာကျော်ကိုနေရာရသွားမှာဖြစ်ပါတယ်။ရွေးကောက်ပွဲရလထွက်လာပြီးနောက်မှာတော့အတိုက်အခံလေးပါပါတီရဲ့ဒုတိယခေါင်းဆောင်အက်ဒ်မဲလဗန်အပါအဝင်ပါတီခေါင်းဆောင်နေနှုတ်ထွက်ကြပါတယ်။အဲလစ်ဘတ်ပြင်းမာကြီးကိုဘတ်ကန်နန်းတော်မှာတွားရောက်တွေ့ဆုံပြီးနောက်လူရုကိုမစ္စတာကင်မရွန်ကစကားပြောတာမှာဗြိတိန်နိုင်ငံကိုတပေါင်းတစ်စီးတည်းဖြစ်စေဖို့အုပ်ချုပ်သွားမယ်လို့တန်ဋိဌာန်ပြုပြောဆိုခဲ့ပါတယ်။ဒါ့အပြင်အဖွဲ့ဝင်28နိုင်ငံပါဥရောပသမ္မတမှာဗြိတိန်တို့ဆက်ပြီးပါဝင်သင့်သလားဒါမှမဟုတ်နှုတ်ထွက်မလားဆိုတာကိုလူရုစစ်တမ်းကောက်ယူမယ်လို့လည်းကတိပြုပြောကြားခဲ့ပါတယ်။စကော့မျိုးသားပါတီကအခုရွေးကောက်ပွဲမှာနေရအတော်များများအောင်ပွဲရခဲ့တာကလည်းရွေးကောက်ပွဲမှာအတော်လေးအံ့အားသင့်စရာဖြစ်ခဲ့ပါတယ်။စကော့တလန်လွတ်လပ်ရေးလိုလားတဲ့စကော့မျိုးသားပါတီကအောက်လွှတ်တော်အမတ်နေရာ50ကျော်ရရှိခဲ့တာကြောင့်စကော့တလန်နယ်ကနေရာအားလုံးနီးပါးကိုလေဘာပါတီကိုကျော်ပြီးတော့အနိုင်ရခဲ့တာဖြစ်ပါတယ်။အတိုက်အခံလေဘာပါတီကတော့အင်္ဂလန်နဲ့ဝေလနယ်ကအမတ်နေရာတွေကိုလည်းကွန်ဆာဗေးတစ်ကိုအရှုံးပေးခဲ့ရတာဖြစ်ပါတယ်။မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်မဲပေးခဲ့မှုတွေဟာလေဘာပါတီအတွက်အကြီးအကျယ်စိတ်ပျက်စရာအခက်တွေ့စရာညတညဖြစ်စေခဲ့ပါတယ်လို့လေဘာပါတီရဲ့အကြီးအကဲတူဖြစ်တဲ့အက်ဒ်မဲလဗန်ကပြောဆိုပါတယ်။စကော့နယ်မှာရှုံးနိမ့်ခဲ့ရတာကတော့စကော့နယ်မှာအမျိုးသားရေးပြင်းထန်လာနေတာကြောင့်လို့မှတ်ချက်ပေးပါရယ်လီဘာပါတီခေါင်းဆောင်အက်ဒ်မဲလဗန်လီဘရယ်ဒီမိုကရက်တစ်ပါတီခေါင်းဆောင်နစ်ကလတ်နဲ့ UKIP ပါတီခေါင်းဆောင်နိုင်ဂျယ်ဖရာဂျီတို့လည်းယာရုကနေနှုတ်ထွက်သွားကြပြီဖြစ်ပါရယ်ရှင်